အမေရိကန်နိုင်ငံထဲမှာတရားဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလင်းငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။အင်ကာနေ့ဝါရှင်တန်ဒီစီကအငြင်းစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်မင်းကွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မက္ကဆီကိုနဲ့နယ်စပ်ချင်းထိစပ်နေတဲ့အမေရိကန်တောင်ပိုင်းကနေနိုင်ငံတွင်းကိုတရားဝင်ဝင်ရောက်လာသူတွေရဲ့ကလင်းငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့ခွဲပြီးတီးခြားထားတဲ့ထရမ့်အစိုးရအဖွဲ့ရဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီအခြေအနေကိုရင်ဆိုင်ဖို့ရာရွေးချယ်လမ်းနှစ်လမ်းပဲရှိပြီးဒါကတော့နေဆက်ဒေတာကိုလုံးဝဖွင့်ပေးလိုက်ဖို့ဒါမှမဟုတ်ရာဇဝတ်မှုဆိုင်ရာကိုအရေးယူဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာတက်တရလမ်းအနေနဲ့မိသားစုတွေကိုတစုလုံးပြန်ပြီးပို့ရမယ်လမ်းကိုရွေးချယ်ခွင့်လွှတ်တော်ကနေသူ့ကိုပေးစီခြင်းပါတယ်လို့လည်းသမ္မတကပြောပါတယ်။ကျွန်တော်တို့မှာနေဆက်လုံခြုံရေးဆိုတာမရှိပါဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပြီးအခုခါမှာအမျိုးသမီးနဲ့ကလေးငယ်တွေခိုးသွင်းမှုဟာသမိုင်းမှာအဆိုးဆုံးအနေအထားကိုရောက်လာတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ကသတင်းမီဒီယာတွေကိုလည်းမကျေမနပ်နဲ့ဝေဖန်ခဲ့ပါတယ်။သတင်းမီဒီယာတွေဟာသူတို့သတင်းတွေကနေတဆင့်လူမှောင်ခိုးသွင်းသူတွေကိုအားပေးအားမြောက်လုပ်နေတယ်လို့လည်းဆွတ်ဆွဲခဲ့ပါတယ်။ဒီလူမှောင်ခိုးသမားတွေဟာတရားရေးဟာကွက်တွေပေါ်မှာအမျက်ထောက်နေပါတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်။